ဟုတ်ကဲ့ဒေါက်တာစိုးဝင်းခင်ဗျာဒီရေပြားမှာဖြစ်တဲ့ရာနာတွေနဲ့ပတ်သက်ပြီးတော့ဟိုရေဝီရအဖြစ်ပေါ့လေနည်းနည်းလေးရှင်းပြပေးပါလားဘလို့ဟိုဖြစ်လေရှိတယ
်ရာနာဖြစ်ရင်အရင်ဆုံးရာတာကနေစတာမို့လို့ကျွန်တော်တို့ကရာနာလို့ပြောတော့သူကဖြစ်ရင်တော့ငယ်လေးကလည်းစဖြစ်လာတတ်တယ်ကြီးမှလည်းဖြစ်တတ်တယ်စသချင်းကတော့ရာတဲ့အနီကွက်လောက်ပဲအဲတချို့လူကြီးတွေမှာကြတော့စိတ်ကြလာတဲ့အခါအဖက်တွေအများကြီးကွာပြီးထူနေပြီးတော့သရေလိုမှမှထူထူအဲ့လိုမျိုးလည်းဖြစ်တတ်တယ်အဲ့ဒါကိုကျွန်တော်တို့ကနင်းကူဒီဖြစ်နိုင်တယ်လို့ခေါ်တယ်အဲ့နင်းကူမှာပိုးဝင်ပြီးတော့ဆူနေနင်းကူအဆူအဲ6နေရင်လည်းနင်းကူ6ဘလို့ပဲခေါ်ခေါ်ဖို့လေကျွန်တော်တို့ဒီဟာအတူတူပါပဲ
ဟုတ်ကဲ့ဆရာဒီရာနာဖြစ်လာရင်အရေးကြီးတာတစ်ခုကရာနာလို့တသက်မှတ်သိနိုင်ဖို့အတွက်လက္ခဏာတွေအနေထားဘလို့ရှိလဲဆရာ
အဓိကလက္ခဏာကရေပြားရရန်ခြင်းပဲမရဘူးဆိုရင်ဒါရာနာမဟုတ်ဘူးလို့ပြောလို့ရမယ်အဲ့တော့ရာတော့ဘာဖြစ်လဲဆိုနည်းနည်းများကုန်မိတတ်တယ်ကုတ်တော့တခါအရေပြားရောင်ရမ်းလာတယ်ရောင်ရမ်းလာတဲ့အရေပြားပိုရားစီတယ်အဲအကြောင်းမို့လို့ရာနာအကွက်ကိုကြိလိုက်တဲ့အခါကျရင်လေနီရဲပြီးတော့အဖက်ကွာနေတဲ့ပုံစံမျိုးတွေ့ရင်တွေ့ရမယ်ဒါမှမဟုတ်လဲအဖုသေးသေးလေးတွေစုဥပြီးတော့စုဝေးနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေ့ရမယ်ဒါမှမဟုတ်လဲသရေလိုထူနေတဲ့ပုံစံမျိုးဒါမှမဟုတ်လေရေထွက်အဖက်ကွာပြီးအနေဖေးတက်နေတဲ့ပုံစံမျိုးတွေဆိုပြီးတော့ပုံစံမျိုးမျိုးတွေ့နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ယောဂါကိုဘယ်လိုလူတွေမှာပိုဖြစ်နိုင်လဲပေါ့နော
်ပြောရမယ်ဆိုရင်မျိုးရိုးနဲ့လည်းပတ်သက်တယ်မိသားစုမျိုးရိုးထဲမှာယာနာအခန်းရှိခဲ့တယ်ဆိုရင်ကိုယ်လည်းယာနာဖြစ်ဖို့များတယ်ပေါ့နော်နောက်တစ်ခါတချို့လူတွေရှိတယ်ဥမာနာကြီးလွယ်တာတို့ရင်ကျက်ပန်းတာယောဂါတို့အဲ့လိုလူတွေမှာလည်းယာနာဖြစ်တတ်တယ
်ဟုတ်ကဲ့ဆရာဒီမတန်ရှင်းမှုတွေနဲ့ပတ်သက်လို့ဟု
တ်တကယ်တော့မတန်လို့တော့ယောဂါဖြစ်တာမဟုတ်ဘူးဗျကလေးတွေကိုမိဘတွေကခေါ်လာပြီးပြရင်သူ့ကိုတန်ရှင်းအောင်ထားတာပဲတန်ရှင်းအောင်ထားမှပူဆိုးတယ်ဆိုပြီးတော့ပြောကြတယ်လေအမှန်တော့ဥမာတောမှနေတဲ့ကလေးတွေရှာရင်လေသူတို့ကအပြင်မှာပဲဒီလိုမျိုးစော့နေကြတယ်ဒီပုံရင်းသေးတွေပေးမယ်မကြခဏအနာဖြစ်မယ်ဆိုသူတို့က immune လို့ခေါ်တာပေါ့နော်ပြင်ပဒဏ်တွေကိုသူတို့ကခံနိုင်ရှိနေသူတို့ဖြစ်တယ်အဲ့လိုမဟုတ်ပဲနဲ့ပြန်ပကအရာဝတ္တုတွေပိုးမွားတွေနဲ့ငငယ်ငယ်ကမထိခွေခဲ့ရတဲ့လူတွေဆိုရင်သူတို့ကအဲ့ဟာတွေဝင်လာတဲ့အခါကျရင်သူတို့ကမခံနိုင်ဘူးပေါ့နော်အလွယ်တကူတုံ့ပြန်တယ်အဲ့ဒါဆိုရာနာပူဖြစ်လွယ်တယ်လို့တော့ပြောကြတယ်ဒါပေမဲ့ပတ်သက်တာကအဓိကပတ်သက်တာတစ်ခုရှိတယ်အဲ့ဒါကတော့ဖုံမုံတို့အမုံတို့ဖိနှဲမှာကော်စောတို့အဲ့မှာကန့်နေတဲ့ house dust mite လို့ခေါ်တဲ့ဖုံမွားကောင်လေးတွေရှိတယ်နောက်တစ်ခါပန်းဝတ်မုံတရိษံအညစ်ကြေးအိမ်တွင်းမှာရှိတဲ့မိုးလို့ခေါ်တဲ့ဒီအိမ်တွင်းမှာကပ်နေတဲ့မှုအဲ့ဒီကောင်တွေကအလာကြီးဖြစ်စီတတ်တယ်ဒီကောင်တွေကရှိပြီးသားရနာပူဆွအောင်တက်တာနေတဲ့ကောင်ပြန်ဖြစ်အောင်စွပေးတာအဲ့ဒါတွေကတော့အရေးကြီးတယ်နောက်တစ်ခါမတည့်တာစားမိရင်လည်းရနာပြန်ဖြစ်တတ်တယ်မတည့်တာဆိုတာကတော့လူတယောက်တယောက်မတူဘူးပေါ့နော်ဒါပေမဲ့အဲ့ဒါကိုစားမိတဲ့အခါကျရင်သူကတချို့သူလာပြောတယ်ဥမာငပိစားမိရင်ပြန်ရတယ်တချို့ကျတော့ဗာစားမိရင်ပြန်ရတယ်အဲ့လိုပြောကြတယ်ဘာဖြစ်လို့လဲဆိုတော့မတည့်တဲ့ဥစ္စာကကိုယ်ခန္ဓာကိုကုကံမှုစနစ်ကိုသူကစွပေးတာစွပေးတဲ့အခါအရေပြားရောင်ရမ်းမှုကိုဖြစ်စေပြီးရနာပူဆိုးစေတာအခုပြောခဲ့တာတွေကတော့အဓိကမတည့်တဲ့ဥစ္စာတွေပေါ့နော်တခြားမတည့်တဲ့ဟာတွေရှိသေးတယ်အဲ့ဒါတွေကလူရဲ့အရေပြားကိုတုံ့ပြန်မှုလွန်ကဲစေတတ်တာတွေပါဒီနည်းအားဖြင့်၆စီတာတို့မတည့်တာတို့ဖြစ်စေတဲ့အရာတွေကရနာပူဖြစ်စေတယ်ဥမာဓာတ်ပစ္စည်းပြင်းပြင်းနေစပ်ပြာပြင်းပြင်းနေကြီးချွတ်စေးတွေနောက်တစ်ခါမွေးပွားတဲ့အထည်တွေပေါ့နော်တိုးမွေးလိုဟာမျိုးတွေနောက်တစ်ခါမျက်နှာမှာလိမ့်ချတဲ့ဥစ္စာတွေမိတ်ကပ်တွေမျက်နှာလိမ့်နဲ့တူနာလိုမျိုးနောက်တစ်ခါရေမွေးတို့နောက်ရနှန်းတို့အဲ့ဒါတွေကလည်းမတည့်တာကိုဖြစ်တတ်တယ်နောက်တစ်ခါစိတ်ဖိစီးမှုပေါ့ stress ပေါ့အဲ့ဒါကလည်းရားတာကိုပူဆိုးစေတယ်အချွေးထွက်များတာနောက်တစ်ခါအရေပြားဆူလိုက်ချောက်လိုက်ဖြစ်တာတွေကရာနာကိုစွပေးတယ
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကုသမှုတွေရှိလဲဆရာ
ရာနာဖြစ်တဲ့အရေပြားနေရာတွေက6နေတယ်တာမန်တဲ့6နေအရေပြားဆိုတာကပုံမှန်အနေနဲ့စွတ်စွတ်ပျော့ပြောင်းရမယ်အရေပြားမျက်နှာပြင်ပေါ်မှာကိုခန္ဓာကထုတ်ပြီးတဲ့အစီလွာလေးရှိပြီးတော့ညံ့ပျော့ပြောင်းစွတ်စွတ်နေရင်သူကပြဿနာမဖြစ်ဘူးအဲ့လိုမဟုတ်ဘဲနဲ့6နေတယ်ဆိုရင်သူကရာနာဖြစ်လာအသား6တော့ကုတ်တော့ရောင်ရမ်းနေတယ်အရေပြားရောင်ရမ်းတာအတွက်ကိုကျွန်တော်တို့ကအဓိကသုံးတာကတော့စတီရိုက်တို့ခေါ်တဲ့ကော်တီဆုံဆေးတွေကိုသုံးတယ်။ဒါမှမဟုတ်စတီရိုက်ဆေးတွေကသုံးတာမမှန်ရင်လွန်ကျွန်သုံးဆွဲမိရင်အရေပြားကိုတခြားဆိုးဆိုးရွားရွားတွေဖြစ်စေတဲ့အတွက်သတိထားပြီးသုံးရတယ်။စတီရိုက်ဆေးပြင်အမျိုးမျိုးရှိတာကိုဆရာကလူစလို့သုံးတယ်။ညာသောအဖြစ်တော့လိန်ဆေးတွေကိုအဓိကထားပြီးသုံးတာပါ။တခါတည်းသိပ်ပြီးတော့ဆိုးဝါးရင်တော့တောက်ဆီလည်းတွဲပြီးတတ်တယ်။ဒုတိယတစ်ချက်ဖြစ်တဲ့အသား၆တာကိုလည်းထိန်းရတယ်။အသား၆တာကိုမဖြစ်အောင်စပ်ပြာကိုလျှော့ပြီးတော့သုံးရမယ်။ပြီးရင်လူရှင်းပေါ့နော်ဒါမှမဟုတ်လဲအစီတကူခုဝိုင်းမန်းလို့ခေါ်တဲ့အစီပြပြတကူကိုပြီးရင်ပြန်လိန်ထားတယ်နောက်တစ်ခါအဓိကခံစားမှုလက္ခဏာဖြစ်တဲ့ရားရာကိုကုသဖို့ကတစ်ချက်ရားရာအတွက်ကတော့ရားပြောက်ဆေးအန်တီဟစ်စတမင်းလို့ခေါ်တဲ့ရားပြောက်ဆေးရှိတယ်အဲ့ဒါတွေကိုအမျိုးမျိုးတွေကနေပြီးတော့ လဲပြီးတော့မျိုးမျိုးနဲ့သုံးတတ်တယ်။နံပါတ်3ကတော့တခြားဖြစ်နေတဲ့ဟာတွေကိုလိုက်ပြီးကူတာ။ဥပမာကုတ်လိုက်တဲ့အတွက်ကြောင့်မို့လို့လက်သေးတွေနဲ့ပုံပြီးတော့ပိုးဝင်နေတယ်ဆိုရင်ပိုးသက်စီထပ်ပေးတာ။ပတိစီဝါစီတွေပေးရတယ်ဟုတ်တယ်ဘီဝင်နေဆိုရင်မှုတတ်တဲ့စီးတွေပေးရတယ်
ကဲဆရာကာွယ်ဖို့တော့ပေါ့ဆရာเนาะအခုလိုကုသပြီးတဲ့ခါနောက်ပြန်မဖြစ်ဖို့တော့ကအရေးကြီးတဲ့ခါကျတော့ကုသလိုက်လို့ပျောက်သွားပြီပဲထားဒါမှမဟုတ်လည်းမဖြစ်ခင်မှာပေါ့เนาะဘလို့ကာွယ်နိုင်ရင်ကောင်းမလဲဆရာ
အဓိကကာွယ်ရမှာတော့နံပါတ်၁ကို့အသားကိုအရင်မချောက်စေနဲ့အသားမချောက်စေတဲ့အမူအကျင့်တွေကိုအမြဲတမ်းလုပ်ဆောင်ရမယ်ဥပမာရေချိုးတာဆိုရင်မကြပါစေနဲ့မြန်မြန်ချိုးပေးပါစိတ်မချိုးပါနဲ့နောက်တစ်ခါရေနွေးတို့ရေပူတို့မသုံးပါနဲ့။ဘာဖြစ်လို့ရေနွေးတို့ရေပူတို့ကကိုယ်ခန္ဓာအသားကို၆တက်တယ်။နောက်တစ်ခါဆက်ပြာသုံးရင်လည်းခံပြော့ပြော့ပဲသုံးပါ။နောက်တစ်ခါရေချိုးပြီးရင်လည်းအရင်ကျန်းကျန်းမသုံးပါနဲ့။ခြေတစ်ဘက်ပွားပွားနဲ့ခပ်ပွားပွားလေးပဲသုံးပေးပါ။ပြီးရင်ကိုယ်ကအသား၆တက်တယ်ဆိုရင် body lotion တို့ body cream တို့ပေါ့နော်။အဲ့ဒါတွေကိုအမြဲလိမ့်ပေးပါ။ကောင်းတာကတော့အသား၆တက်တဲ့လူတွေက lotion ထည့်စာရင်အစီနည်းနည်းပြည့်တဲ့အဥ္စာလေးတွေကပိုကောင်းတယ်။အဲ့ဒီဟာမှလည်းအနံ့နဲ့အရာမပါတော့တန်းနေသလောက်ရွေးချယ်ပေးပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
။ရာနာဖြစ်တဲ့အသားအရာမလောက်ဘူး။မလောက်တဲ့အခါကျတော့စိတ်ဓာတ်ကလည်းကျသေးတယ်။ပြီးရင်ဖြည့်ဆည်းမှုကလည်းများတယ်။ရှက်စရာလည်းဖြစ်တယ်။နောက်ဆုံးတချို့ဆိုလူတော်မတူတာတော့ဖြစ်တတ်တယ်။အဲဒါကြောင့်မို့လို့ဒီလိုမျိုးဖြစ်တဲ့အခါမှာမိသားစုဝင်တွေရဲ့နားလည်မှုနောက်တငယ်ချင်းအပေါင်းအသင်းတွေရဲ့အားပေးကူညီမှုကအထူးအရေးကြီးပါတယ်။ရာနာဆိုတာမကူးတတ်ဘူး။ဒါမှမဟုတ်လို့ဘသူပဲဖြစ်ဖြစ်ရာနာဖြစ်ရင်ဖြစ်တဲ့လူတွေကိုမိသားစုပဲဖြစ်ဖြစ်တငယ်ချင်းတွေပဲဖြစ်ဖြစ်ကူညီပေးပါ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ။